ီအိုအေမြန်မာပိုင်းအစည်းအဝေးတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ကျွန်မချင်းမုံပါ။ဒီဇင်ဘာလ၁ရက်နေ့ကအီတလီနိုင်ငံဖလော်ရန့်မြို့မှာကွဲလွန်ခဲ့တဲ့ကုန်းပောင်မင်းသားမင်းသမီးရနာနဲ့မင်ဟာ1926ကမြန်မာစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်းနဲ့လက်ထက်ခဲ့ပြီးရပ်တောင်း150မှာကွာရှင်ပြည့်စည်ကြသူပါဒီဖြစ်ရပ်ကိုလူအများစိတ်ဝင်စားကြပါတယ်။ရနာနတ်မင်းရဲ့ပထမအိမ်တောင်နဲ့ရတဲ့ကျန်ရစ်သူတာကြီးမိချလေးကတော့သူ့အမေဗိုလ်ချုပ်ကြီးနေဝင်းနဲ့လက်ထပ်ခဲ့တာဟာမြန်မာပြည်ကိုပြန်ပြီးမြန်မာနိုင်ငံအတွက်တစုံတရာကူညီလုပ်ကိုင်ပေးနိုင်ဖို့အခွင့်အရေးတရက်ကိုရယူခဲ့တာဖြစ်တယ်လို့ကြီးမုံကပြောပြပါတယ်
။ In simple words,The marriage with Nevin was one of the opportunities that life gave her to do something.
အရှင်ဆုံးစကားနဲ့ပြောရင်တော့ဘူဂျူကြီးနေဝင်တဲ့လက်ထက်တာဟာသူ့ရဲ့ဘဝမှာအကျိုးရှိတာလုပ်ဖို့ရလာတဲ့အခွင့်အလမ်းတစ်ခုကိုယူခဲ့တာဖြစ်ပါတယ်။သူ့ရဲ့နိုင်ငံအတွက်တစ်ခုခုပြန်လုပ်ပေးဖို့အတွက်ပေါ်လာတဲ့အခွင့်အလမ်းဖြစ်ပါတယ်။သူပြည်ပမှာမလုပ်နိုင်တဲ့ကိစ္စကိုမြန်မာနိုင်ငံကိုပြန်သွားပြီးတော့လုပ်နိုင်မယ့်အခွင့်အလမ်းကောင်းတစ်ခုပါ။တခြားကြောင့်လည်းဆိုရင်တော့သူဘူဂျူကြီးနေဝင်ကိုဘယ်တော့မှလက်ထပ်မှာမဟုတ်ပါဘူး။သူအချိန်ကြာကြီးကလေးကစောင့်စားနေတဲ့ခွန်လန်းတစ်ခုကိုလက်လုံမခံပဲယူခဲ့တာဖြစ်ပါတယ်
။ဂျိမုံကလွန်ခဲ့တဲ့9နှစ်တုန်းကဇူလိုင်2015နှစ်တုန်းကအီတလီကိုသွားပြီးရေနာနတ်မင်းနဲ့ကိုယ်တိုင်တွေ့ဆုံပူးပါတယ်။သူဟာအင်မတန်ရင်းနှီးဖော်ရွှေပြီးအချက်အပြုတ်ဝါသနာပါသူတဦးပါ။သူဟာကုန်းပောင်မင်းသားကနောင်မင်းသားကြီးရဲ့မြစ်တော်ဖြစ်ပြီးလင်းပင်မင်းသားကြီးရဲ့မြေတော်ပါလင်းပင်မင်းသားရဲ့တမီးတော်ထိတ်တင်မလတ်ဟာမြန်မာနိုင်ငံမှာအခြေချားနေထိုင်တဲ့ဩစတြေးလျနိုင်ငံသားယုတ်ခဗေဒပညာရှင်ဟာဘတ်ဘယ်လမီနဲ့လက်ထပ်ခဲ့ပြီးရေနာနတ်မင်းကို1932ခုနှစ်မှာမွေးဖွားခဲ့တာပါဂျူမားမှာမွေးလို့June Rose Bellamy လို့လည်းအင်္ဂလိပ်နာမည်ပေးပါတယ်။သူရဲ့ပထမအိမ်တောင်က WHO အဖွဲ့ကြီးရဲ့ကျန်းမာရေးပညာရှင် Dr. Mario Pasquinone ဖြစ်ပြီးသားနှစ်ဦးမွေးဖွားခဲ့တဲ့ပြီး1954ခုနှစ်မှာကတည်းကပထမအိမ်တောင်ကွဲခဲ့ပါတယ်။အဲ့ဒီနောက်ပိုင်း Florence Italy မှာပဲအခြေချနေထိုင်ခဲ့ရတာ1956ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်းနဲ့တွေ့ဆုံပြီးလက်ထပ်ထင်ရှားခဲ့တာပ
ါ I remember that when she told that she was going to go back in Burma and marry General Ne Win
she ဒီမှာပြန်ပြီးတော့ဗိုလ်ချုပ်ကြီးနေဝင်းကိုလက်ထပ်မယ်လို့ပြောတာကိုကျွန်တော်အမှတ်ရနေတော့မှသူကတိတ်မြန်မြန်ဆဆမပြောပါဘူးဒီမှာရှိတာတွေကုန်ထားခဲ့ပြီးတော့ပေါ်လာတဲ့အခွင့်အလမ်းကိုယူရမယ်လို့ပြောပါတယ်သူမိတ်ဆွေတွေသူ့သားတွေသူ့လူတွေအားလုံးကိုထားခဲ့ပြီးတော့သွားတာပါဒါပေမဲ့သူရည်ရွယ်မျှော်လင့်တာတွေမလုပ်နိုင်တဲ့အခါမှာတော့သူပြန်လာပါတယ
်ဒီဇင်ဘာလ1ရက်နေ့ကအသက်89နှစ်အရွယ်ရေနာနတ်မင်းနှလုံးရောဂါနဲ့ကွဲလွန်ခဲ့ပြီးသားကြီးမိခင်လေးကိုကျင်းမုံဆက်သွယ်နေမြန်ခဲ့ရမှာသူ့မိခင်ဟာဗုဒ္ဓဘာသာဝင်တဦးအဖြစ်တစ်လုံးဖြူစင်ရိုးသားစွာနေထိုင်ခဲ့သူဖြစ်တယ်လို့သတိတရား
Because she was deeply Buddhist, nothing to do about the idea of power.
အမေဟာဘုရားဘာသာကိုတိတ်ကိုယုံကြည်သက်ဝင်သူဖြစ်ပါတယ်။အာနာမက်သူပြန်ဆိုင်ခြင်းမျိုးမဟုတ်ပါဘူး။သူကတခြားသူတွေအကျိုးအတွက်ကိုပဲအမြဲလုပ်ပေးခြင်းမျိုးပါ။ဒီချက်ကတိတ်ကိုယုံကြည်ပါတယ်
။သူ့အမေရေနာနတ်မင်းဟာဩဇာအာဏာမတူမဟုတ်ပဲတပါသူအကျိုးကိုဘာလို့ပေးရမလဲဆိုတာပဲကြီးတက်သူဘာလို့လဲဆိုပါတယ်။တာကြီးမိခင်လေးနဲ့ဂျင်းမောင်ဆက်သွယ်နေမြန်ကန်အပြည့်စုံကိုမကြခင် VOA ကတင်ဆက်ဖို့ရှိပါတယ်ရှင်။